ထိုင်းနိုင်ငံဆုံးခလာခရိုင်စရောင်မြို့နယ်ထဲမှာမလေးရှားနိုင်ငံအတွင်းကိုသွားကြမဲ့လူကုန်ကူးသူတွေလာခေါ်လာတဲ့တရားမဝင်မြန်မာနိုင်ငံသား38ဦးကိုထိုင်းကြီးရွာသားတွေသတင်းပေးတာကြောင့်ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဆုံးခလာခရိုင်စရောင်မြို့နယ်ရာဘာတတော်အနီးကခြုံတော်တွေအတွင်းမှာပေါင်းအောင်နေကြပြီးလူပွဲစားတွေကမလေးရှားနိုင်ငံဘက်ကိုပို့ပေးမယ်ဆိုတာကြောင့်စောင့်ဆိုင်းနေကြတာပါမြန်မာနိုင်ငံသားတွေတဲကတချို့ဟာတောက်ရင်ငတ်လာတဲ့အတွက်အနည်းဆုံးထိုင်းကျေးရွာအတွင်းကိုဝင်လာပြီးရေခဲလာဝယ်ခဲ့ကြပါတယ်အဲ့ဒီအချိန်မှာထိုင်းကျေးရွာသားတွေကအာဏာပိုင်တွေကိုသတင်းပေးရကနေထိုင်းအာဏာပိုင်တွေကသူတို့ကိုရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်စရောင်မြို့နယ်အုပ်ချုပ်ရေးမှူး9 director နဲ့အတူဒေသခံတစ်တော်ထိတ်သိရေးအဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်အင်အား20လောက်ပါဝင်တယ်လို့ကျေးရွာသားတွေသတင်းပေးခဲ့တဲ့ခြုံတော်နေရာကိုပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ထိုင်းရဲတွေကိုမြင်တဲ့အခါမှာတော့တချို့မြန်မာနိုင်ငံသားတွေဟာရာဘာတစ်တော်အတွင်းထဲကိုထွက်ပြေးသွားခဲ့ကြပြီးအမျိုးသမီး9ဦးနဲ့အမျိုးသား31ဦးအားလုံးပေါင်း38ဦးကိုသာဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။စရောင်မြို့နယ်အုပ်ချုပ်ရေးမှူး9 director ကတော့အခုလိုပြောသွားပါတယ်အခုရက်ပိုင်းအပူချိန်နေမြင့်တက်လာတာလဲပါဝင်ပါတယ်ခြုံတော်တွေထဲမှာပုံနေကြတဲ့မြန်မာနိုင်ငံသားအုပ်စုတွေတဲက9ဦးဟာရေငတ်လာပြီးအနည်းဆုံးရွာတွေကဈေးဆိုင်တွေမှာရေနဲ့ရေခဲထွက်ဝဲကြတယ်လေအခုလိုမျိုးတရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေထိုင်တာကိုသိနိုင်ဖို့အတွက်အမြဲမပြတ်ကင်းလှည့်နေတယ်လို့ဒေသခံတွေကလည်းမတင်ငါတဲ့လူအုပ်စုတွေတွေ့မယ်ဆိုရင်အကြောင်းကြားပါဆိုပြီးပြည်ပလုံဆောင်ထားပါတယ်ဆိုပြီးပြောသွားပါတယ်တရားဝင်ဆိုင်ရဆရတ်နေမရှိဘဲဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုလူမှောင်ခိုပွဲစားတွေကခိုင်းမြန်မာနယ်ဆက်ရနောင်းကနေကားတွေနဲ့ခေါ်လာတာဖြစ်ပြီးမလေးရှားနိုင်ငံနဲ့အနီးဆုံးထိုင်းနိုင်ငံဆုံးကလာခရိုင်ထဲကရာဘာတောထဲမှာဆောင်ဆိုင်ထားခဲ့တာဟာနှစ်ရက်ခန့်ရှိနေပြီဆိုပြီးဖမ်းဆီးခံရသူတွေကဝန်ခံခဲ့တာပါလူပွဲသားတွေကမလေးရှားနိုင်ငံအတွင်းမှာအလုရှာပေးဖို့အတွက်မြန်မာနိုင်ငံသားတဦးစီကိုကြက်ငွေ၈သိန်းဗန်းငွေနဲ့ဆို18,000ကျော်ပွဲစားကားဖြင့်ယူထားခဲ့ကြောင်းဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကဝန်ခံထွက်ဆိုခဲ့ကြပါတယ်ဒီအတွက်ထိုင်းလူပွဲသားတွေကိုဖမ်းဆီးနိုင်ဖို့အတွက်ဆက်လက်စုံစမ်းနေပါတယ်အလုခံအခွင့်အလမ်းရှာဖို့အတွက်လာကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေဟာမလေးရှားနိုင်ငံတွေကိုခိုးဝင်ဖို့စ조사ရင်းနဲ့ပြီးခဲ့တဲ့နှစ်ကတော့လူ1000ထက်မနည်းဟာထိုင်းတောင်ပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်ဒီနှစ်မှာလည်းနှစ်စပိုင်းကစလို့တရားမဝင်နီးလန်းနေတဲ့လူကုန်ကူးသူတွေကခေါ်လာခဲ့တာကြောင့်ဖမ်းဆီးခံရသူတွေရာခိုင်နှုန်းလောက်ရှိသွားပြီဖြစ်ပါတယ်ရှင်